တမန်တော်ကဝေဦးစည်းချုပ်ဘူဇုံမင်းမင်းအောင်လည်းဦးဆောင်တဲ့မြမကူးစလေအဖွဲ့ဟာရှင်းရကြားတရားဝင်လက်ပတ်ဖို့အတွက်စနေနေ့ကအိန္ဒိယနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘူဇုံမင်းမင်းအောင်လည်းဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ကာကွယ်ရေးဝန်ကြီးချုပ်အာရန်ဂျေဒလီအမျိုးသားလူမျိုးရေးအကြံပေးအာဂျစ်ဒူဘတ်တို့နဲ့ဇူလိုင်14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဘူဇုံမင်းမင်းအောင်လည်းအဖွဲ့ဟာအိန္ဒိယကထိတ်တန်းခေါင်းဆောင်တွေနဲ့အဲ့လိုတွေ့ဆုံတာအပြင်ဆွေးနွေးဆိုင်ရာဌာနတွေကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ဘက်ဒေသကစစ်ကင်ပြည်နယ်ဘူတန်နိုင်ငံနဲ့တိဘက်ဆတဲ့သုံးဘွေဆိုင်ဒေသမှာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ပြီးတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံကိုရောက်လာတဲ့ဗိုလ်ချုပ်မီးမြောင်းလိုင်ကိုအိန္ဒိယအစိုးရကကြီးကြပ်ခန်းနာစွာကြိုးစားဖို့ပြင်ဆင်ထားကြောင်းအိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်တစ်ဖက်မှာတရုတ်အစိုးရကမဟာဗျူဟာမြောက်ခေတ်သစ်ပိုလမ်းမစီမံကိန်းတည်ဆောက်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီအစီအစဉ်ကိုတံပြန်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်မူဒီရဲ့ Act East လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ရေး policy အရအာဆီယံနိုင်ငံတွေနဲ့ပုံမူပူးပေါင်းဆောင်ရွက်တဲ့အနေနဲ့အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုစီးရအကူအညီတွေတိုးမြှင့်ပေးသွားဖို့လိုလားနေတာလည်းဖြစ်ပါတယ်။အိန္ဒိယရေတပ်သင်္ဘောတွေမကြာခဏမြန်မာစစ်ကမ်းတွေကိုတွားရောက်စိုက်ကပ်နေတယ်လို့ပဲကီလိုမီတာ1600ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကန်အဖွဲ့အစည်းတွေကိုဖိအားပေးနိုင်ရေးအတွက်လည်းအိန္ဒိယမြန်မာစစ်တပ်ပူးပေါင်းဆောင်ရွက်နေတာပါ။ဗိုလ်ချုပ်မင်းကြီးမြောက်လည်းဟာ2015ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးဝင်းကျုံမူဒီနဲ့တွေ့ဆုံခဲ့ပါလေ။